to the Voice of America in Burmese.
Mingla nanne khima kmya tora shi mya a lu shwin lan chan yi ba si ni ni phong lan ni de Washington DC ga ni nok khon set da ba de VOA American tan ga 2018 khu ni malla 21 ye cha ta bari ni nanne khin a si sin ni go American pi long su ye myu lo Washington DC ga ni dai yai thau lwin pe ni ba bi line do meter 32 kilowatts 633 line do meter 40 kilowatts 4433 line do meter 48 kilowatts 6153 lo pyin VOA ye Facebook sa min na VOA Burmese news ma le a che ne de bi ni na sin nai ma le kmya ကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးပါပါ Texas ပြည်နဲ့ Austin မြို့မှာဘုံဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့မယ်လို့တန်မြတ်ရှိသူဟာသူ့ကိုယ်သူတတ်သိသွားပါပြီ Nigeria နိုင်ငံမှာ Boko Haram စစ်တွေးကြော်တွေပြီးခဲ့တဲ့လကဖမ်းသွားတဲ့အကြောင်းသူတရားကြော်ပြန်ပြီးလွှတ်ပေးလိုက်ပါပြီသမရဦးထင်ကျော်ယာရုကနေအနာယူကြောင်းမနေ့ကကြီးညာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမုံကြီ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်မြန်မာနိုင်ငံမှာအနာယူဖို့နှုတ်ထွက်သွားတဲ့သမရဦးထင်ကျော်ရဲ့နေရာကိုအစားထိုးဖို့ကိစ္စနဲ့ပတ်သက်ပြီးတော
့ Well, the rumor I hear is Wayne Mientz, the speaker, lower house speaker, who does seem to fit.
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒယ်ရစ်မစ်ရှယ်ပြောဆိုသွားတာဖြစ်ပါတယ်။အပြည့်အစုံကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာတင်းနေချီတဲ့စိတ်ကြွစီးပွားတွေဖန်ဆီးရမိတယ်ဆိုတဲ့သတင်းနောက်ပြီးတော့တခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုမြမအရေး30ချက်အပါဝင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့ထိတ်တန်းရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
Texas ပြည်နယ် Austin မြို့မှာလွန်ခဲ့တဲ့သတင်းသုံးပတ်အတွင်းလူသေဆုံးမှုရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေတောက်လျှောက်လုပ်ခဲ့သူဖြစ်တဲ့တန်တရာရှိထားသူဟာဗုဒ္ဓဘုရင်မနဲ့ပိုင်းမှာပဲရဲရီဖမ်းမိကနေမှသူ့ကားနဲ့သူ့ကိုယ်သူဘုံခွဲပြီးတတ်သိသွားပါတယ်။အသက်24နှစ်ရှိပြီဖြစ်တဲ့အလုတ်ကိုင်းမဲ့တယောက်ဖြစ်သူလူဗျူအမျိုးသား Mark Anthony Contic ကိုတန်တရာရှိသူဖြစ်တဲ့အာနာဘန်တွေကထောက်လန်းမိခဲ့ပြီး Austin စင်ချေဘုံ Round Rock ရပ်ကွက်မှာရှိတဲ့ဟိုတယ်တစ်ခုမှာသူ့ရဲ့ကားကိုခြေရခံမိခဲ့တာဖြစ်ကြောင်း Austin ရဲချုပ် Brand Manley ကပြောပါတယ်ရဲကဒံပြန်တုံပြန်ရေးဆော့အဖွဲအလားကိုစောင့်နေတော့သူကကားမောင်းပြီးထွက်ပြေးခဲ့တာပါသူကိုအဝေးပြေးလမ်းမပေါ်မှာဝိုင်းမိခဲ့ပြီးဆော့အဖွဲအနားကပ်သွားချိန်မှာသူကားတဲ့ကဘုံတလုံးကိုဖောက်ခွဲပစ်ခဲ့တယ်လို့ဆိုပါတယ်ပောက်ကွဲမှုကြောင့်ရဲရရှိတဲ့ဦးဒံရနှင်းငယ်ရခဲ့တယ်လို့နောက်တစ်ဦးကတော့တန်ရရှိသူကိုပစ်ခတ်ခဲ့ပါတယ်ကွန်တင်ခါအော့စတန်မှာတွေ့ရတဲ့ဘုံ၆လုံးကိုထောင်ခဲ့သူဖြစ်မယ်လို့ယုံကြည်ထားတာပါအဲ့ဒီ၆လုံးတည်းက၅လုံးပောက်ကွဲခဲ့ပြီးတေဆုံးသူ၅ဦးနဲ့အပြင်းထန်ဒဏ်ရာသူကအ ਨੇ ဆုံး၅ဦးရှိနေပါတယ်။သူတေဆုံးသွားပြီဆိုပေမဲ့ Austin Data ကံတွေအနေနဲ့သတိရှိကြဖို့အနာဝန်ကျင်မှာမတွေ့ရသေးတဲ့ဘုံတွေရှိနေနိုင်တယ်လို့အာနာဘန်တွေကသတိပေးပါတယ်။ Austin မြို့ရဝင် Steve Adler ကတော့လွန်ခဲ့တဲ့24နာရီအတွင်းဒီတန်တရာရှိသူဘယ်မှာရှိခဲ့တယ်ဆိုတာဂုဏ်ရီမသိရသေးတာမို့လူမှုအနေနဲ့သတိရှိကြဖို့လိုအပ်နေသေးပါပဲလို့သတိပေးပါတယ်။တန်ရရှိသူကအခုလိုဘာကြောင့်ဘုံခွဲမှုတွေလှုပ်ဆောင်ခဲ့လဲဆိုတာကိုတော့အခုထိမသိရသေးဘူးလို့လည်းအာနာဘန်တွေကပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအစောင်းနေចောင်းသားတွေရှိတဲ့ចောင်းတောင်းကနေចောင်းသူအယောက်130ကိုဖမ်းသွားပြီးတလာကြပြီးတဲ့နောက်မိန်းကလေးအားလုံးဤဘက်ကိုဘိုဂိုဟာရမ်စစ်သွေးကြော်တွေကဗိုလ်တခုနေမှာပြန်လွတ်ပေးလိုက်ပါတယ်။မိန်းကလေးတွေပြန်လွတ်လာတာကြောင့်မိသားစုအများအပြားအတွက်စိတ်သက်သာရရသွားကြပြီးမြဲဘာလို့ပြန်လွတ်ပေးလိုက်တာလဲဆိုတဲ့မေးခွန်းတွေကထွက်နေပါတယ်။မျိုးကိုသွားတဲ့လမ်းတစ်လျှောက်ကနေရာအသီးသီးမှာဒေသဆန်တော်ကြီးမနဲ့3နာရီလောက်ကမိန်းကလေး62ယောက်နဲ့ယောက်ျားလေး1ယောက်တို့ကိုစစ်သွေးကြွတွေကပြန်လွတ်ပေးခဲ့တာဖြစ်တယ်လို့အဘူဂျာမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နိုင်ဂျီးရီးယားပြန်ကြားရေးဝန်ကြီးလိုင်မိုဟာမက်ကပြောပါတယ်။အဲဒီနောက်ပိုင်းထွက်လာတဲ့အစိုးရသတင်းတပုတ်မှာတော့ဗန်းခံရသူ100ယောက်လုံးကိုပြန်လွတ်ပေးလိုက်ပြီလို့ပြောထားပါတယ်။ဒပ်ချီမျိုးအစိုးရမိန်းကလေးကျောင်းနဲ့ဤပညာကောလိပ်ကနေဖေဖော်ဝါရီလ19ရက်နေ့ကကျောင်းသူလူတွေကိုဖမ်းခေါ်သွားတာပါ။လျှို့ဝှက်ကြိုးပမ်းချက်တွေနိုင်ငံတွင်းမိတ်ဆွေတို့ရဲ့အကူအညီတွေကနေတဆင့်ကျောင်းသူလေးတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပြီးချွင်းချက်မဲ့လွှတ်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးမိုဟာမက်ကပြောသလိုငွေမပေးရဘူးလို့လည်းဆိုပါတယ်စစ်ဖက်အင်အားနဲ့လုဆောင်တဲ့နီလန်အစားစစ်ဆက်ညှိနှိုင်းပြီးတော့မိန်းကလေးတွေပြန်လွှတ်လာမယ်လို့ပြီးခဲ့တဲ့သတင်းပတ်ကဒက်ပချီကိုသွားခဲ့တဲ့သမရမိုဟာမာဒူဘူဟာရီကမိဘတွေကိုအာမခံပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအသေးခံဖောက်ခွဲမှုတစ်ခုကြောင့်လူပေါင်း30ကျော်တေဆုံးခဲ့ပြီး65ယောက်ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ရှီယာမွတ်စလင်တွေရဲ့ရက်ကွက်တစ်ခုနားမှာဗုဒ္ဓဘုရင်ကနော်ရုစ်ပါရှန်နှစ်သိကူပွဲတော်ဆင်နွှဲနေတဲ့လူအုပ်ကိုပြစ်မှတ်ထားပြီးအသေးခံဖောက်ခွဲတာဖြစ်တယ်လို့တာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်။ IS အစွန်းရောက်တွေကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားတဲ့အကြောင်းဘာသာရေးအစွန်းရောက်ဝါဒီတွေရဲ့ချင်းချောက်မှုတွေကိုတကမ္ဘာလုံးမှာစောင့်ကြည့်လေ့လာနေတဲ့စိုက်ထောက်လွှင့်ရေးအုပ်စုကပြောပါတယ်။ Adingan Pakwe Duha, Pakistan, Amyota, Tupipi, Kat E. Shaki Dedama, Luresui, Nijajin, Dren, Tui, Adingan Wissongo, Pakwe Lida, Pitelo, IS Champion Wari, Puega, Piobari. They sung Dayaduri, Alunga, Yatari, Pitelo, Afghan Pide, Tana, Piogna, Nestre, Rahimiga, Vioigo, Piobari. They sung Yedra Dola, Nainelo, Yedra Pune, Geze, Ludariga, Piobari. Ditakamua, Ludarugo, Sanjan Julone, Yasumu, Pitelo, Afghan Tamra, Ashraf Kaniga, Pitan, Shumcha, Kebari.
Iran Nuclear Yed Warden Jama, Bionari Lupo, Urobaga Lupo, Kametune, Pigre, the Rembaga, Pilboson, Sunidari, Shigelu, American Pironsuga, Piobari. Tabime, Sunubari, Mamma, me and Pippi, Nadonasangaguniga, Chosure, the Maiwin, the board to Nijagan in Notropo, the Maradona Tranga, Sumpella, Messuin, the child looks on Nangoya, Sisinugule, Yisu and Yelu Piobari. Usong says that Nina Nidu, Nangajai Tana, Muara, Yisuisan, Yanjayamu, Brian, Hookka, Trinodigo, Boruni, Mailu, Piorava. Iran Nuclear Yet the board to Nijateka, Arne Jetuilu, the Maratranga, Minarigo, Pishime, Pierce the board to Nijakuyabu, Pide, Pente, Germany Rune, American, Sunni Rapibi. Now, so yet, Tamatare, Milama, the board to Nija Jabam Lansura, to Makam Mana Bulu, Brian Hook Capiovari. Iran Botamatare, Danka, Yumu, Shopo, Tadagungu. Iran Nuclear, the board to Nijatema, Pare Dai, the Danta Dupim Lansura, Mila, Sani Anima, Tamaratram Suyaga, Sompiama, Pipari.
Pure American, the Menepa Nimavada season ago, Menechau Nigani brought Kunanaiti. Lightometer 32 kHz 935 Lightometer 40 kHz 963 Lightometer 48 kHz 635 ne dutiya nai wa ma Lightometer 190 kHz 1505 ro ga ni thau lwin pi ni ba de mane 7 nai ga ni 9 nai thi pyan le thau lwin che ko ro Lightometer 20 25 32 tu ga ni phan yu na sin nai ma de sin
VOA American tanga manai khen tharin rwe go set le chin nya ni ba de tamara u thin jaw ya ru ga ni a na yu lai chaw bodu phu ni ma be tamara yong ka chin nya khe ba de da ba me ba chaw a na yu khe de so ra go do ti ti cha cha ma pyo ba bu tamara u thin jaw a ma cha khen la rwe twen ma chan ma ye chaw pi pa ma sei ku ta mu khan khe ya mu chan ma ye chaw phit pho mya de lo tong tat cha ba de lin lat twa de tamara niya ma ro Let alone my duty at the Mara Umian Sweet, Tawan Yuma Pippi, Tamara Yaru Niago, a low low yet corny at drain, a sar to can at Dama Pitjang, Tamara Yung Topian Jemma, Popia Bari, Natang Sanga, Yuga Bema, and Lady Body to Ken and Nayagabi met. Natang Chick, Kunip, Puezibo, Chigan Ubria, Nangajadan, and Swimu Dosadu Pitong, Sansujiha, Tamara, Tawan Yugu Machine at Dre, at that corner set in here, Utin Jogo, Tamara Pin, a can't care a pit body. Nangajai, when you pit a saw by my Tawan, you get a don, San Sujiha. Now by my Nangano Diming and Bogo Pineva, Tawan, you get be a suago usamira pipare. Tamara Utenjo, Tawanga, and now you jump Jinya get it, Denny Remhabe, be the Luda Okata, Uemian Hale, no trajan, Jinya get a pippi, Luda Okata, Uemiango, Tamara Utenjo, Niama, a satuma, Pijang, and I am Yuda, Democracy, Pujo, Pyoquia, Moya, Onshi, and Pyojago, go gabi, Rajas, the thing up, Popia Bari. Women have Muda Democracy, Pujo, NLD Party, Satin, 2000 Sabi, Party Dawin, Tansam, get to Pitalo, Party Gonsam, Donson, Suji, Yongji, Ata, to the Ule Pipari, a good little Dore, Tamara, Niama, Pidu, Lodo, Ogda, Uwemingo, Dentore, to Pine, Nemaning and San American Tamaji, Hong Derek, Machega, Miamari, Tabime, Uwemian, Tamara, Pilayan, Diana, Purin, Saint Pibam, Lalu, Tandia, she do really, she need Abba.
American Don Guriarune, soon we be also Ninja to Zitlupo. Majadiganga Gananaha, Nanga in Aya Jalada B, Nanganga Siboy, Denka Yejumu Chamatare, Piaja Mohopulu, Noguria Gapiola Bari, Noguria Ye, Nuclear Donji, season with Sonda Sibu UAB, Denka Yejumu Chamataraba, Inganiga, Noguria, Nangan Ban Yogan, the Intanagani, Tolin, Sambarema, Noguria Gonson, Kim Jong Un, Milama Dresumbu, the Maradona Tranga, the board to Tara, Apaway, Donguria, American Dune, take this Siwi, Lome, Lalarina, Padaludo, Bahama, Tape Yomataba. Melee a Kusamaha, Nagoria, American, and Donguria Ruja, Thurman Sassan Echini, and Enge, Bionle, she beat an out, Erana Patalu, Nagoria Beka, but a mazo Ted Dimbiosur, Soma Pipari. Donguria and Bianna Dimia Yedu, Echini, a Bionle, Jitu, she tabi, American Bidonzune, a Bionle, Jelekana, to cook, she tabi, Lu, Samago, Pacha, and Rene, and Mudmiga Piovari. American and Donguria Rugu, Nagoria Beka, Gananaha, in our Chinelum Hope, in our Gonda and Itajan Pedelu, the Subari, Nagoria Suya. Soon,
if အာယွန်ဂျော့တီဂိုက်စီတဲ့ဓာတ်ဥစိတ်သုံးခဲ့တဲ့အတွက်ရုရှားနိုင်ငံတာဝန်ယူမှုရှိစီအတွက်အရေးယူလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ဗဟုသုတဝါဒတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးချိန်မှာသဘောတူညီခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်ရုရှားတရှုဟောင်းတဦးနဲ့သူ့ရဲ့သမီးဖြစ်သူတို့ကိုဗြိတိန်နိုင်ငံမှာဒီဓာတ်ဥစိတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဗြိတိရှ်အမျိုးပေါ်မှာအရက်သားတွေကိုဓာတ်ဥလက်နက်နဲ့ရုရှားကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံနဲ့အတူတသားနဲ့ရက်တည်တဲ့ဆိုတာထရမ့်နဲ့မက်ခရွန်တို့ထက်လောင်းအတည်ပြုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါဒီလအစောပိုင်းကဗြိတိန်နိုင်ငံဆဲလ်စ်ပရီမြို့မှာစာဂေးစကရစ်ပါနဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပေါ်မှာဗြိတိန်ကရုရှားကိုအပြစ်ဖို့ပြောဆိုထားတာဖြစ်ပါတယ်စကရစ်ပါနဲ့တမိဖြစ်သူတွေရဲ့အခြေအနေဟာအခုထိစိုးရိမ်နေရစေအခြေအနေမှာရှိပါတယ်ဒီဖြစ်ရပ်မှာသူတို့ပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားအစိုးရကတော့ညင်းဆိုပါတယ်ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကရုရှားတန်တမာ23ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တယ်လို့ရုရှားကလည်းအလားတူပဲ23ကိုဗြိတိန်တန်တမန်23ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာပါဗြိတိန်နဲ့ပြင်သစ်သမ္မတအမေရိကန်နဲ့ပြင်သစ်သမ္မတတို့ကအရေးယူလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့သဘောတူကြပေမဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုတော့ထုတ်မပြောခဲ့ကြပါဘူး
တန်မရီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်စည်းချဖို့အမေရိကန်ကပြောထားတာပါအဝင်ကုန်သွယ်ရေးဆိုင်ရာညှိနှိုင်းပေါင်းမှုတွေကိုပြင်ဆင်ရေးအမေရိကန်နဲ့ဥရောပသမဂ္ဂ EU အကြားဆွေးနွေးပွဲတွေထပ်လုပ်ဖို့ရှိပါတယ်တမ်မနီနဲ့အလူမီနီယံပါဝင်ကုန်သွယ်ရေးဆိုင်ရာနှစ်ဖက်စိုးရိမ်ချက်တွေကိုသမ္မတထရမ့်သူ့အစိုးရအဖွဲ့တို့နဲ့ဆွေးနွေးပွဲတွေချက်ချင်းလုပ်ဖို့မိမိတို့သဘောတူထားပါတယ်။နှစ်ဖက်စလုံးကလက်ခံနိုင်မွေရှိတဲ့ရလဒ်တွေဖြစ်နိုင်သမျှအများဆုံးထွက်ပေါ်စေရေးဆန်းစစ်သုံးသပ်ဖို့ဆိုတဲ့အမြင်နဲ့ဆွေးနွေးသွားကြပါမယ်လို့ဗိုလ်ဒူးလေးကထုတ်ပြန်တဲ့ American EU ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross နဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီး Cecilia Malmström တို့ Washington မြို့တော်မှာဆွေးနွေးပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ။ဒီတဲ့မှာနောက်ပိုင်းကစပြီးတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်စည်းကြတာစတင်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာထားပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ဒါကတော့ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကြကြော်သိန်းတို့ကြေညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုအရင်ဆုံးကြားရပါမယ်သမရဥထင်ကျော်ယာရုကနေအနားယူလိုက်တဲ့အကြောင်းဗိုလ်ရုနေမှာနိုင်ငံတော်သမရရုံးကနေပြီးတော့ကြေညာခဲ့ပါတယ်ဥထင်ကျော်ရဲ့နေရာမှာပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကိုခံထားဖို့ဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ်တခြားနိုင်ငံတွေနဲ့တိတ်ပြီးတော့မတူလှတဲ့မြန်မာနိုင်ငံရဲ့သမရယာရုအပြောင်းလဲနဲ့ပတ်သက်ပြီးတော့ VOA ဝိုင်းတော်သူဒေါခင်မျိုးတက်ကဆက်သွယ်မေးမြန်းရမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒရစ်မရှဲကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ
Uthin Jaw had very very limited powers because Dasu sought to assert her own authority because you know the election was really a referendum on her which makes sense
Uthin Jaw ma kan ta na ana ane chin me si ba ba jaung le so lo Dasu ga be ana go chuk kain tha da ba yue kaw pwe dung ga pi tu ri ga Dasu go be pong pi me pe yue che ka ja bi me Dasu tamara ma phit aw ata si le si ne ye atwet Uthin Jaw go tha da ba da jaung le Uthin Jaw ana yi twa ha nai ngan atwet sait ma nit na hla ba u သူဟာတကယ်လူတော်တယောက်ဖြစ်ပါတယ်။သူကျမ်းမာရေးကောင်းဖို့ကျွန်တော်လည်းဆူတောင်းပေးပါတယ်။အရေးကြီးတာကဒေါ်စုအတွက်သူ့လိုလူတယောက်ရရှိဖို့ပဲဖြစ်ပါတယ်။ဥထင်ကျော်နေစလို့နေနိုင်မဲ့သူတယောက်ကိုသမ္မတနေရာမှာသူထားချင်မှာပါ။သူပြောတဲ့အတိုင်းမလိုက်နာပဲတကယ်အနာရှိတဲ့သူမျိုးကိုဒေါ်စုလိုချင်မှာမဟုတ်ပါဘူး
။ဒါဆိုဥထင်ကျော်တို့လူမျိုးဘသူဖြစ်နိုင်မယ်လို့မြင်ပါတယ်လေရှင့
်။ Well the rumor I hear is Wayne Mientz, the speaker lower house speaker who does seem to fit the bill for
ကိုနေကြတော့ဥဝင်းမြင့်လို့ကြပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌပါသူဟာနိုင်ငံတော်အတိုင်းအမြန်လူချင်းတဲ့ပုံစံနဲ့ကိုက်တဲ့သူတယောက်ဖြစ်ပါတယ်အားထားယုံကြည်ရတဲ့သူဖြစ်သလိုဒေါ်စုဘောစစ်စာရှိတဲ့သူပုဂ္ဂိုလ်ရေးသိပ်ပြင်းထန်တဲ့သူတယောက်မဟုတ်သလိုသူလှုပ်ဆွေခြင်းနဲ့အလုပ်တွေကိုလုပ်နိုင်မဲ့သူပါဒါကြောင့်ဥထင်ကျော်နေရာမှာအစာထိုးထိုင်မဲ့သူဖြစ်ပါတယ
်ဒေါန်ဆန်းစုကြည်မာကတာဝန်တွေတိတ်ကိုကြီးနေတာပါဒီတာဝန်ကိုခွဲပြီးယူနိုင်မဲ့သူတယောက်ယောက်ကိုများဒေါ်စုလိုအပ်နေမယ်လို့ထင်ပါသလားရှင့်
That's up to her. I think every leader needs a trusted group around him or her for good advice, for a candid advice, for hard truths that the leader may not want to hear.
ဒါကောင်းဆောင်မှုစုသူတို့ဘေးနားမှာသူတို့ယုံကြည်ရတဲ့လူကိုပဲထားကျင်ကြပါတယ်။အကြံကောင်းဒါမှမဟုတ်ရိုးသားပွင့်လင်းတဲ့အကြံပေးမဲ့သူစေတနာမှန်တဲ့ပေးတဲ့အကြံကောင်းဆောင်ကမကြားခြင်းပေမဲ့လက်ခံသင့်တဲ့အကြံပေးမဲ့သူကုလထဲအနာရှိရာရှိတာကယူမဆိုင်ပဲနိုင်ငံခေါင်းဆောင်အတွက်စူးဥတီကျအောင်မြင်အောင်အထောက်အကူပေးနိုင်မဲ့သူကိုလူကျင်တယ်လို့ပြောကြပါတယ်
။ဦးဝင်းမြင့်ကိုဒီလိုမျိုးတင့်တော်မဲ့သူလို့ရောထင်ပါသလား
I think well if she chooses him for that task then The most important thing is that she believes that he is the right person for her. Now, you know, because it's someone that she needs to trust in that position.
ဒီကဝန်အတွက်စုကိုရွေးတယ်ဆိုရင်တော့အရေးကြီးတာကသူကဒီနေရာအတွက်အသင့်တော်ဆုံးလူဖြစ်စုမကိုယ်တိုင်ကယုံကြည်မှုရှိဖို့ပါဒီရာတို့အတွက်စုမယုံကြည်ရမယ့်သူတယောက်လိုအပ်ပါတယ်ဦးဝင်းမြင့်ဖြစ်ဖြစ်ဦးထင်းကျော်နေရာကိုယူမဲ့သူတယောက်ရောက်ပါဦးထင်းကျော်ဟာအင်မတန်ရိုးသားဖြောင့်မတ်တဲ့သူပါအင်မတန်မှလည်းနှုတ်နဲပါတယ်ကျွန်တော်အမြင်ပြောရင်တော့ဒေါန်ဆန်းစုကြည်ကသူမတူတဲ့ခေါင
ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဒက်ရစ်မစ်ချယ်ကမြင်ပါတယ်ဒါပေမဲ့ဥဝင်းမြင့်သမရဖြစ်လာရင်တိုင်းရင်းသားအဖွဲ့တွေနဲ့အဆင်ပြေပါမလားလို့တန်တရားရှိသူကတော့ဂျာမနီနိုင်ငံဟွန်ဘော့တက်ကတူမြန်မာရေးရာဌာနအငိမ့်စားကတိကဥခင်မောင်စောပ
ါဥဝင်းမြင့်ကတော့ငိုလွတ်တော်ဥက္ကဋ္ဌဖြစ်နေတယ်ဆိုတော့ရာဒူရာဒူကတော်တော်လေးမြင့်နေတဲ့လူပဲဆိုတော့ဘာသာအဆင်နေတဲ့ဒုတိယသမရရွေးကောင်းရမယ်နောက်ဘူသမရအဖြစ်ရွေးကောင်းမယ်legal procedure ရတော့မှန်တဲ့ step တွေနဲ့တော့သွားနေမှာပဲဒါပေမဲ့ကျွန်တော်မြင်တာတစ်ခုရှိတာကဥဝင်းမြင့်ကပြည်သူ့လွတ်တော်မှာဥက္ကဋ္ဌလွန်နေလုံးချိန်မှာတိုင်းရင်းသားလွတ်တော်အမတ်ကြီးနဲ့ပြဿနာတွေပါလေချုပ်မှုတယ်တိုင်းရင်းသားလွတ်တော်အမတ်တော်မင်းမြန်ကဥဝင်းမြင့်ကိုမကျေနပ်ကြတယ်ပါလေလက်ရှိကြတယ်ရှိကြတော့ဥဝင်းမြင့်ဒီကလွတ်တော်မှာဖြစ်လာတဲ့အချိန်ကြာလို့ရှိရင်အဲ့ဒါတိုင်းရင်းသားပါတီတွေနဲ့ဒီဘဟုအစိုးရနဲ့ဆက်ဆံရေးကပို့ပြီးတော့များအချိန်ငွေဖြစ်လာနိုင်မလားဆိုတဲ့အချက်တစ်ချက်ကိုတော့ကျွန်တော်တွေးမိတယ်
သမရဦးထင်ကျော်ယာရုကနေအနားယူသွားတာနဲ့ပတ်သက်ပြီးဘာအကြောင်းကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရလစ်လက်နေတဲ့သမရနေရာမှာဒုသမရတအုပ်ဖြစ်တဲ့ဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်မှာပဲသမရအစ်စ်ကိုရွေးချယ်ကြရမှာဖြစ်ပါတယ်
။ဒါကတော့မြန်မာနိုင်ငံမှာသမရအစ်စ်ခန့်အပ်ရေးနဲ့ပတ်သက်ပြီးတော့ဒေါက်ခင်မျိုးတက်ကဆက်သွယ်မေးမြန်းတင်ပြထားတဲ့သတင်းလွှာကိုနားဆင်ကြရတာပါ။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုဆက်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့ကခေါင်းခါစစ်စီဂိတ်ကနေစစ်ဆီးနေချိန်မှာမော်တော်ယာဉ်ရဲ့စီတန်ကီထဲမှာထည့်လာတဲ့စိတ်ကြွဈေး2သိန်းကျော်ကိုဖမ်းဆီးရမိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းတချို့ရွာတွေမှာဆိုရင်စိတ်ကြွဈေးတွေတောက်သုံးမှုလုပ်တယ်ဆိုပြီးတော့အိမ်တိုင်းလူလူမှာမိသားစုတွေဆေးဆွဲနေကြတာလည်းရှိတယ်ဆိုပြီးရှမ်းပြည်နယ်အတွင်းမှာပညာပေးလုပ်ငန်းလုပ်ကင်နေသူတွေကဆိုပါတယ်။ထိုင်းချီဆိုင် VOE သတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့ကိုမောင်းလာတဲ့ကားတစ်စီးကိုကောင်းခါစစ်စေးစခန်းကမလ20ရက်နေ့ကရှာဖွေစစ်ဆေးမှုလုပ်ခဲ့ရမှာကားရဲ့စီတန်ကီကိုအံဝက်လုပ်ပြီးစိတ်ကြွစီအလုံးရည်2သိန်းကျော်ကိုတဲဆောင်လာသူတွေကိုဖမ်းဆီးမိခဲ့ကြောင်းအနာပိုင်တွေကပြောဆိုပါတယ်စိတ်ကြွစီတွေဟာရှမ်းပြည်နယ်အတွင်းကလူလူတွေကြားလူငယ်တွေကြားမိသားစုတွေကြားမှာအများအပြားသုံးဆွဲမှုတွေရှိနေတဲ့အကြောင်းရှမ်းပြည်နယ်အတွင်းမှာပညာပေးမှုတွေလှုပ်ဆောင်ခဲ့တဲ့ရှမ်းမျိုးသမီးတို့ကပြောပြပါတယ်
အဲ့ဒီမိသားစုတစုမှာဆိုအဖေလဲဆွဲနော်တခါတလေအဲ့ဒါတချို့ကအမေပါဆွဲတာဒါတမီတွေပါဆွဲတာလို့မျိုးလေအော်အမေဆွဲလာရင်ဒါမှမဟုတ်လဲအဖေဆွဲပြီးတော့မှဟိုလုံးမလုံးတော့အမေကပါတိုင်ခံတော့ကျွေးရတာဒီအဲ့လိုမျိုးတွေပဲအဲ့ဒါအိမ်မတော်တယ်မအိမ်နိုင်လို့ဆေးဆွဲတာအရင်ဆုံးမျိုးပေါ့ကောင်းတာတော့ဘာမှဒီအဲ့ရှမ်းပြည်ကျတော့အရင်ဆေးဆွဲတာများတယ်မင်းသေးဒီရောယောက်ျားလေးဒီရောဟိုလုံးလုံးတဲ့လူလဲအဲ့ဆေးဆောင်မှလည်းအလုံးလောက်လာရှိနေစေမှာတကယ်
ရှမ်းပြည်နယ်အတွင်းမှာ2018ခုနှစ်အတွင်းစိတ်ကြွဈေးပေါင်းအလုံးရည်တန်းနဲ့ချီပြီးဖမ်းဆီးမိခဲ့တယ်လို့ရှမ်းပြည်နယ်နဲ့ထိဆက်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာလည်းတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါရှမ်းပြည်နယ်အတွင်းဖမ်းဆီးမိခဲ့တဲ့စိတ်ကြွဈေးတွေနဲ့ပတ်သက်လို့ဘယ်နေရာမှာထုတ်လုပ်နေတယ်လဲဆိုတာထုတ်ဖော်နိုင်တာမျိုးသိမရှိတယ်လို့ရှမ်းလူလူတွေကြားမှာလည်းအလွဲတကူဝယ်ယူလို့ရနေတာမျိုးတွေရှိနေတယ်လို့လည်းသူကဆိုပါတယ်။များသောအားဖြင့်ဖမ်းဆီးမိနေသူတွေကလည်းတဲဆောင်သူတွေဖြစ်ပြီးတချို့ဖမ်းမိတဲ့မူရစ်ဆေးတွေကတော့ပိုင်ရှင်မဲတွေဖြစ်တယ်လို့လည်းပြောပြပါတယ်
။မင်းကတော့ဘယ်နာမတော့မသိဘူး။မင်းကလည်းမင်းလို့မိနာမအမီဒီနဲ့ပိုင်ရှင်မဲလို့ပဲပြောတော့သူတို့က
မြန်မာလာအိုထိုင်းကြည့်စက်နေတဲ့ရွှေတရီကန်ဒေတာဟာကဘာပေါ်မှာမူရစ်ဆေးဝါအများဆုံးထုတ်လို့ရနေရတဲ့ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါမဲကောင်မြေကျောင်းတစ်လျှောက်မှာရှိတဲ့အဲ့ဒီဒေတာမှာဗိမျင်ခွန်စာနဲ့ပတ်သက်တဲ့လူဟောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေဖြစ်ပါတယ်မဲကောင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးမူရစ်ဆေးဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပေမဲ့စိတ်ကြွဆေးတွေထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိသေးပါဘူးရှင
်။တို့ရရှင်များရှင် သမရဦးထင်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အဆိုရနဲ့လွှတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြပြပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင် VOA ကိုအချိန်မီဆက်သွယ်ဖို့ထပ်မံပြီးတော့တိုက်တွန်းပါလိမ့်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းပတ်ကိုဆက်ပါမယ်။အမေရိကန်ပြည်ထောင်စုကထိုင်ဝမ်ကျွန်းနဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်ဖို့ခြေလှမ်းပြင်နာတွေရှိလာနေချိန်မှာပဲတရုတ်သမ္မတကထိုင်ဝမ်ကျွန်းကိုသတိပေးပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တာဝန်ရှိသူတွေနှစ်နိုင်ငံကြားအကန့်အသတ်မဲ့အပြန်လှန်သွားလာနိုင်မဲ့ဥပဒေတရက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြဋ္ဌာန်းလိုက်တာကြောင့်လဲတရုတ်ဘက်ကပို့ပြီးတော့သတိထားစောင့်ကြည့်လာပုံရပါမယ်။ CIA ကလှုပ်ဆောင်မဲ့အလားအလာကတော့နည်းတယ်ဆိုပြီးတော့သုံးသက်တာမျိုးတွေလည်းရှိနေပါတယ်။ Victor Beatty ရဲ့ဆက်သွယ်မင်းမြန်းချက်ကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
ဒီနိုင်ငံမှာလက်ရှိအဖြစ်အပြည့်အဝလုပ်ငန်းလုပ်ဆောင်နေနိုင်တဲ့တခုတည်းသောလေရင်တင်သင်္ဘောကြီးလျောင်နင်းကိုထိုင်ဝမ်ကျွန်းကမ်းလွန်မှာမတ်လ20ရက်အင်္ဂါနေ့ကတွေ့ခဲ့ရတယ်ဆိုတာထိုင်ဝမ်ကာကွယ်ရေးတာဝန်ရှိသူတွေကဗိုလ်ဒူးနေမှာထုတ်ပြောကြပါတယ်။ခွဲထွက်ရေးအတွက်ထိုင်ဝမ်ကျွန်းကဘယ်လိုကြိုးပမ်းချက်မျိုးမဆိုတမိုင်းကတန်ခတ်တာနဲ့ရင်ဆိုင်ရမယ်လို့တရုတ်သမ္မတရှီကျင်းပင်ကသတိပေးလိုက်တဲ့တရက်ထဲမှာပဲလျောင်နင်းလေရင်တင်သင်္ဘောကိုထိုင်ဝမ်ကမ်းလွန်မှာခုံမောင်းနေတာတွေ့ခဲ့ကြရတာပါ။ထိုင်ဝမ်လူအဖွဲ့အစည်းပေါ်ဩဇာလွှမ်းမိုးမှုတရုတ်ကနှီးမျိုးစုံနဲ့ပိုပြီးအပြင်းအထန်စူးစမ်းလာပေမဲ့လွန်ခဲ့တဲ့နှစ်20အတွင်းတရုတ်နဲ့မတူတဲ့ကိုယ်တိချာသွင်ပြင်လက္ခဏာကိုတိဆောက်လာတဲ့ထိုင်ဝမ်ကျွန်းသား80ရာခိုင်နှုန်းလောက်အထိကသူတို့ဟာတရုတ်ပြည်မှကြီးသားတွေမဟုတ်ဘူးလို့သတ်မှတ်ထားကြပြီးကိုယ်လန်းကိုဆက်လျှောက်ချင်လာကြတယ်ဆိုတာထင်ရှားလာတဲ့အတွက်တရုတ်အနေနဲ့နောက်လန်းကျောင်းတစ်ခုကိုဖွင့်ထားတာဖြစ်တယ်လို့ဟောင်ကောင်ဘက်ပတစ်တက္ကသိုလ်ကအစိုးရနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ဆိုင်ရာပါမောက်ကယွန်ဖြဲကဘစ်တန်ကပြောပါတယ်
။ For that reason China is also keeping another option which is the military option but here
အဲ့ဒီကြောင်းကြောင်းတရုတ်က CIA ရလှုပ်ဆောင်မှုလမ်းကြောင်းဖွင့်ထားတာပါ။ဒါပေမဲ့လည်းထိုင်ဝမ်ကိုအမေရိကန်က CIA ရကာကွယ်ပေးထားပါတယ်။ထိုင်ဝမ်ကိုတရုတ်က CIA ရတခုခုလုပ်မယ်ဆိုရင်အမေရိကန်ကတုံ့ပြန်လှုပ်ဆောင်လာမှာပါ။ဒါကိုရှီကျင်းဖင်ကိုယ်တိုင်ကောင်းကောင်းသိပါတယ်။ဒါကြောင့်တရုတ်အနေနဲ့ကဩဇာလွှမ်းမိုးဖို့နှီးမျိုးစုံနဲ့ကြိုးစားတာရဲ့ထိုင်ဝမ်ရေလက်ကြမ်းမှာအခုတွေ့ရသလို6လန့်တာမျိုးတွေလောက်ရဲ့ဒါကတွဲပြီးတော့ပို့လုပ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူ
းဒီတော့တင်ပါပဲအမေရိကန်ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wang ဟာဒီသတင်းပတ်တွင်ထိုင်ဝမ်မှာရောက်နေပြီးတိုင်ပေမှာလုပ်တဲ့စီးပွားရေးဆိုင်ရာပွဲတစ်ခုမှာထိုင်ဝမ်သမ္မတစာရင်းဝမ်နဲ့အတူတက်ရောက်ပြီးတော့စကားပြောခဲ့ပါတယ်အမေရိကန်နဲ့ထိုင်ဝမ်တာဝန်ရှိသူတွေအကန့်အသတ်နဲ့အပြန်အလှန်သွားလာနိုင်မယ်ထိုင်ဝမ်ခီးသွားလာခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာအခုလိုအမေရိကန်နိုင်ငံခြားရေးဌာနအဆင့်မြင့်တာဝန်ရှိသူတူထိုင်ဝမ်ကိုသွားရောက်တာပါ။ဘာမော့ခ်ကဘစ်စတန်ကတော့ဒီလိုဖြစ်လာမယ်ဆိုတာရှီကျင်းပင်သိထားပြီးသားပါလို့ပြောပါတယ်
။ Because Xi Jinping knew already when he gave his speech at the end of the NPC meeting
ထိုင်ဝမ်နဲ့အမေရိကန်ကြားအစိုးရချင်းဆက်ဆံရေးကိုတိုးမြှင့်တင်တယ်ဆိုတဲ့အမြင်နဲ့ကွန်ဂရက်လွှတ်တော်မှာပါတီကြီးနဲ့ဆလုံးရဲ့သဘောတူညီချက်နဲ့အတည်ပြုထားတဲ့ဒီထိုင်ဝမ်ခီးသွားခြင်းဆိုင်ရာဥပဒေကိုသမ္မတထရန့်ကလက်မှတ်ရေးထိုးပြဋ္ဌာန်းမယ်ဆိုတာတရုတ်လွှတ်တော်အစည်းအဝေးရဲ့နောက်ဆုံးနေ့မှာရှီကျင်းပင်ရဲ့မိန့်ခွန်းမပြောခင်ကတည်းကတည်ထားပြီးသားပါ။လာမယ့်လတွေအတွင်းအမေရိကန်အစိုးရကဝန်ကြီးတူဒါမှမဟုတ်အစိုးရအဖွဲ့ဝင်တူထိုင်ဝမ်ကိုဆေလွတ်ဖို့ရှိပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားလုံခြုံရေးပိုင်းဆိုင်ရာအနီးကဆက်ဆံရေးထားရှိတာကြောင့်အစိုးရတာဝန်ရှိသူတွေကြအတော်လေးကောင်းမွန်တဲ့အပြန်အလှန်ဖလှယ်မှုတွေရှိဖို့လိုအပ်ပါတယ်
။အမေရိကန်နဲ့တရုတ်ကြားရှုပ်ထွေးတဲ့ဆက်ဆံရေးဟာဘူပေါင်းဆောင်ရွက်မှုရှင်ပြိုင်မှုနဲ့ပြိုင်ဘက်လိုအနေအထားတွေရောထွေးနေတယ်လို့ပါမော့ခ်ကဘစ်စတန်ကသုံးသပ်ပါတယ်။ဒါပေမဲ့သမ္မတရှီကျင်းပင်ရဲ့လက်ရှိဦးစားပေးအလုပ်တွေကစီးပွားရေးပြုပြင်ပြောင်းလဲမှုနဲ့လူမှုဝန်းကျင်ငြိမ်းချမ်းရေးကိုထိန်းသိမ်းထားဖို့လိုဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ချင်းချောက်ပြောဆိုတာတွေမကြာခဏတင်းမာတာတွေရှိနေပေမဲ့လည်းထိုင်ဝမ်ရေးမှာတိတ်မကြခင်အချိန်တွေအတွင်းစီရေးရထိတ်တိုက်တွေ့မဲ့အလားအလာမျိုးခံမှန်းမထားဘူးလို့ဗမော့ခယွန်ဖြဲကဘစ်စတန်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့မ မြောက်ကိုရီးယားကိစ္စကိုဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ပြီးတော့နျူကလ িয়ার တင်းမာမှုလျှော့ချရေးဆွေးနွေးမဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကြားမှာသဘောထားအမျိုးမျိုးကွဲနေကြပါတယ်။အမတ်တချို့ကသမ္မတထရမ့်ရဲ့အခုလိုဆုံးဖြတ်ချက်ပေါ်မှာအကောင်းမြင်ကြပေမဲ့တချို့ကတော့တန်တရာအများကြီးနဲ့စောင့်ကြည့်နေကြပါတယ်။ဒီကြောင့် VOA ရဲ့အထက်လွှတ်တော်သတင်းတောက်မိုက်ကယ်ဘွန်ဝင်းသတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ထရမ့်နဲ့ကင်အခုလိုတွေ့မှာကနျူကလ িয়ার ထိတိုက်တွေ့မှုရှောင်ရှားရေးအတွက်တသက်မှာတစ်ခါသာရတဲ့အခွင့်အရေးကောင်းဖြစ်နိုင်တယ်လို့ယူယူမမိုက်လောင်ကြီးထက်လိုက်တာလည်းဖြစ်နိုင်တယ်လို့အမေရိကန်မတ်တွေကအမျိုးမျိုးသုံးသပ်နေကြပါတယ်။ဒီပေါ်အကောင့်မြင်သူတူဖြစ်တဲ့အစိုးရပါတီ Republican အထက်လွှတ်တော်မတ် Lindsey Graham က
My views go big let's end the Korean War
ကျွန်တော်မြင်ကတော့မြင့်မြင့်မမရဖို့မှန်ပြီးတော့လှုပ်သွားတင်ပါတယ်ကိုရီးယားစစ်ပွဲကိုဆုံးသက်တာမျိုးပါ။သမ္မတအနေနဲ့ခုလိုမျိုးထိတွေ့ဆက်ဆံတဲ့အနေရွေးတာကိုထောက်ခံပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတတွေ့မှာကစစ်ပွဲတွေမဖြစ်အောင်ရှောင်နိုင်ဖို့အကောင်းဆုံးနောက်ဆုံးအခွင့်အရေးပါ
။ဒါပေမဲ့ဒီပေါ်အခြားအမတ်တွေကတော့တန်တရာအကြီးကြီးရှိနေပါတယ်။နောက် Republican အထက်လွှတ်တော်မတ်တူဖြစ်တဲ့ John Kennedy က
I'm not certain that the president ought to initiate
သမ္မတအနေနဲ့ Kim Jong Un နဲ့ဆက်ဆံခြင်းတွေ့တာကမှန်ကန်တဲ့လုပ်ရဖြစ်မယ်လို့ကျွန်တော်မသိကြပါဘူး။ American သမ္မတတဦးနဲ့အတူရှင်တွဲအမြင်ခံရတဲ့အထင်ကြီးခံရမှုမျိုးကိုလည်းသူ့ကိုကျွန်တော်ပေးဖို့ဆန္ဒရှိလားမသိကြပါဘူး
။အမတ် Kennedy ကဆက်ပြီးကင်အနေနဲ့နျူကလ িয়ার ဖြတ်သိမ်းဖို့ဆန္ဒရှိတယ်လို့သူတန်လျာရှိထားတယ်။အခုလိုဖြတ်သိမ်းဖို့ကတိပေးလိုက်ရင်တောင်ကတိတည်ပါမလား။နောက်သဘောတူညီမှုရခဲ့ရင်တောင်မှနျူကလ িয়ার ဖြတ်သိမ်းမှုကိုဘလို့သေးချောင်စီစစ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုပါတယ်။အမတ်ကနေဒီကပဲ
I support the most drastic
ကျွန်တော်အနေနဲ့တော့အပြင်းထန်ဆုံးပိတ်ဆို့တန်ခတ်မှုတွေကိုချမှတ်တာမျိုးကိုထောက်ခံပါတယ်။ Kim Jong Un ကိုပြင်းပြင်းထန်ထန်အထိနာသွားစေချင်ပါ रे
အရင်သမ္မတရော်နယ်ရေဂင်လက်ထက်တုန်းကဆိုဗီယက်နိုင်ငံခေါင်းဆောင်ဟောင်မီခေးဂော်ဘာချောနဲ့1980ခုနှစ်တွေတည်းထိတ်တိုက်တွေ့ခဲ့ပြီးကြတဲ့ကဆိုရင်အန်ဒီရဲ့အကြီးမားဆုံးဖြစ်တဲ့အခုနျူကလ িয়ার ထိပ်သီးဆွေးနွေးပွဲအတွက်ထရမ့်အစိုးရအသင့်ပြင်ထားမထားဆိုတာကိုလည်းမေးခွန်းထုတ်เสียဖြစ်နေတယ်လို့အတိုက်ခံဒီမိုကရက်မတ်တွေကဆိုပါတယ်အထက်လွှတ်တော်ဒီမိုကရက်မတ်ဒစ်ဒါဗန်က
Life and death
nuclear ကျွန်တော်တို့အခုပြောနေတာကခုခေတ်ကြီးတဲ့အကြီးမားဆုံးသေအေးရှင်ရေးဖြစ်တဲ့နျူကလ িয়ার ပြဿနာဆွေးနွေးရမယ်ပွဲပါအခုကျွန်တော်တို့မှာနိုင်ငံသားရေးဝန်ကြီးမရှိသေးပါဘူးခေါင်းဆောင်တွေရှိမနေဘူးသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးကလည်းမေးခွန်းထုတ်เสียဖြစ်နေတယ်အခုအစိုးရကဝရုံးသုံးကဖြစ်နေတယ်လေ
အခုလိုနိုင်ငံသားရေးဝန်ကြီးနေရာလစ်လပ်နေတာအတွက်အရင် CIA အကြီးအကဲဟောင်းမိုက်ပွန်ဖီယိုကိုသမ္မတထရမ့်အစိုးပြုထားတာကိုရှေ့လာတဲ့ကြားမှာအထက်လွှတ်တော်မှမဲခွဲအတည်ပြုပေးဖို့ခမန်းထားကြပါတယ်။အထက်လွှတ်တော်အမတ် Graham ကတော့
I met with Mr. Pompeo today. I think
ကျွန်တော် Mr. Pompeo နဲ့ဒီနေ့တွေ့ခဲ့ပါတယ်။လက်ရှိဆိုတာကမြောက်ကိုရီးယားဆွေးနွေးပွဲအတွက်ပြင်ဆင်နေပါတယ်။ရွေချက်ကလည်းမှန်းနေပါတယ်။ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်လုံးဝရပ်တန့်ပေးဖို့ပါ။တောင်ကိုရီးယားမှာဒါမျိုးတစ်ခုမှမရှိပါဘူး။ဂျပန်မှာလည်းမရှိပါဘူ
း။အခုလိုအချိန်မှာမြောက်ကိုရီးယားအစိုးရသတင်းမီဒီယာကနေအခုလိုထရမ့်နဲ့ကင်ဆွေးနွေးပွဲအတွက်ပြင်ဆင်နေတယ်လို့အတိအမှတ်ပြုပြောတာမရှိသေးပါဘူးဒီထိပ်သီးဆွေးနွေးပွဲအတွက်ထရမ့်ဆိုရနဲ့မြောက်ကိုရီးယားဆိုရတို့အတူပြင်ဆင်နေကြတယ်ဆိုရင်လေလူမသိသူမသိဖြစ်နေပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကမလ21ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်နေပါတယ် VOA ကိုအီးမီကနေတဆင့်ဝေဖန်အကြံပြုလိုတဲ့တိတိချင်းတွေတောင်းဆိုလိုကြတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲရှိပါပြီတော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့ကြာတာပတိနေမင်းခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 15.5 ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
ဟိုးရင်ကဒီကိစ္စတဲ့မရှင်းခဲ့တဲ့ပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့လက်လောဝင်မရှင်းနိုင်တဲ့
ဒါကတော့မြမအရေးသုံးသက်ချက်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပြီးတဲ့အခါမှာပြည်ဆောင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြတ်ဥကြော်စမ်းသားနဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မြမအကြက်တဲဟာတရုတ်အတွက်အခွင့်ကောင်းဆိုရဲခေါင်းစဉ်နဲ့ယွန်ဆန်ရေးသားထားတဲ့ဆောင်းပါးကို asiatimes.com မှာဖတ်ရပါတယ်ရိုညာပြဿနာဟာဒေါန်ဆန်းစုကြည်အစိုးရအတွက်ပြင်းထန်တဲ့စင်ခုံမှုဖြစ်စေတယ်လို့တရုတ်အတွက်ထူးခြားတဲ့အခွင့်အလမ်းတရဖြစ်ပါတယ်တေဟာဒီအရင်မှာအရင်တုန်းကကြားနေခဲ့ပေမဲ့ August 25နောက်ပိုင်းမှာမြန်မာအစိုးရဘက်မသိမသာလေးရင်လာပါတယ်။အရင်ကြားနေရဆိုတာလဲတရုတ်နဲ့စိတ်မဆိုင်သေးသလိုဒီအရေးဟာတခြားတိုင်းရင်းသားပြဿနာတွေနဲ့ဆက်စပ်မှုမရှိလို့လည်းဖြစ်ပါတယ်။အခုတော့တေဟာရိုဟင်ဂျာပြဿနာကိုသူတို့နိုင်ငံရဲ့အနောက်မြောက်ဇင်ဂျန်နယ်ကဟူယီကာစစ်သွေးကြွမွတ်စလင်တွေရဲ့အရေးနဲ့ဆက်စပ်ပြီးကြည့်လာပါတယ်။မြန်မာအစိုးရရဲ့ရိုဟင်ဂျာပြဿနာကင်တွင်မှုကိုပြစ်တင်ဝေဖန်တာတွေဟာတရုတ်တို့ရဲ့ဖိကတွေအပေါ်ဖိနှိပ်ထားတာကိုလည်းဥတီလာစေနိုင်တယ်လို့ယူဆကြပါတယ်မြန်မာအနာပိုင်တို့ရဲ့ရိုဟင်ဂျာအပေါ်ပြင်းထန်တဲ့ရှင်းလင်းမှုကိုကုလသမဂ္ဂထုတ်ချနေချိန်မှာတရုတ်ကဒီပြဿနာဟာသမိုင်းအရဆုတ်ထွေးတဲ့ပြဿနာဖြစ်တဲ့ဗြိတိသျှနိုင်ငံသမားတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလာပါတယ်ဒေါန်ဆန်းစုကြည်အစိုးရကိုတရုတ်ထောက်ခံနေတာဟာယခင်စစ်အစိုးရကိုကဘာကရှုတ်ချနေတော့အကာအကွယ်ပေးခဲ့တဲ့ဖြစ်ရပ်တွေကိုပြန်ပြောင်းစစ်ဆေးရစရာဖြစ်ပါတယ်2009တုန်းကလူမျိုးရေးကောင်စီမှမြန်မာစစ်အစိုးရအတွက်စုံကြကြချမှတ်လို့တော့တရုတ်ကဗီဒီယိုအနာသုံးခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကအထွေထွေညီလာခံမှာမြန်မာကိစ္စ resolution ချမှတ်မယ်လို့တော့တရုတ်ကကန့်ကွက်ခဲ့ပါတယ်။တကယ်တော့မြန်မာအစိုးရကအနောက်နိုင်ငံအစိုးရတွေကခက်ခွာခွာလှုပ်လာခြင်းဖြစ်တဲ့အတွက်လဲရိုဟင်ဂျာပြဿနာဟာတရုတ်မြန်မာဆက်ဆံရေးတူးမြင့်မှုအခွင့်အရေးတရားဖြစ်လာနေတာပါ။ရိုဟင်ဂျာဆိုတဲ့စကားကိုတရုတ်တို့မသုံးပါဘူး။အကြမ်းဖက်မှုကြောင့်ရခိုင်ပြည်ကရွှေ့ပြောင်းလာရသူတွေDisplaced people from Rakhine for violence လို့ပဲသုံးပါတယ်။ဒေါန်ဆန်းစုကြည်အစိုးရအနေနဲ့ပြည်တွင်းလူထုထောက်ခံမှုကိုစတေးပြီးရိုဟင်ဂျာပြဿနာပေါ်သဘောထားပြောင်းစရာမရှိသလိုစစ်တပ်ရဲ့လူရည်တွေကိုလည်းအရေးမယူဘဲစိမ့်စိမ့်မွတ်မွင်းနဲ့ချိန်ခွင်ညာညှိသွားဖို့သာရှိပါတယ်။ဒါဟာတရုတ်အတွက်အကွက်ကောင်းဖြစ်ပါတယ်။ဒီလိုလက်ရှိအခြေအနေကိုဘယ်လောက်ထိဆက်ထိန်ထားနိုင်မလဲဆိုတာမသိနိုင်ပေမဲ့လူမှုဒုက္ခပြဿနာကိုတရုတ်အစိုးရကစံတမန်အခွင့်အလမ်းတရားအဖြစ်အသုံးပြုနေတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေရဲ့ထိပ်တီးအစည်းအဝေးဟာနီးနီးကပ်ကပ်ရင်းနှီးစွာဆက်ဆံရေးအတွက်ရှေ့ပြေးနိမိတ်ဖြစ်တဲ့ဆိုပြီးရေးသားထားတဲ့ The Economic စာဆောင်ကသတင်းဆောင်မကိုကောက်နှုတ်တင်ပြပေးပါမယ်။ဩစတြေးလျအစိုးရကခမခဏပြပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေနဲ့ဆစ်ဒနီမြို့မှာမတ်လ19ရက်နဲ့18ရက်နေ့မှာအရေးပါတဲ့တန်မရေးဆိုင်ရာညီလာခံတရက်ကျင်းပခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးနိုင်ငံဖြတ်ကျော်အကြမ်းဖက်ဝါဒဆွဲအရေးကိစ္စမြန်မာနိုင်ငံအတွင်းကရိုဟင်ဂျာအရေးခင်ပြဿနာတောင်တရုတ်ပင်လယ်ပြင်အတွင်းကနေမီပိုင်ဆိုင်မှုအရှုပ်ထွေးအဆရှိတဲ့အကြောင်းအရာမျိုးစုံကိုဒီညီလာခံကြီးမှာဆွေးနွေးခဲ့ကြပါတယ်။ဘာပဲဖြစ်ဖြစ်ဩစတြေးလျနိုင်ငံမှာပထမဆုံးကျင်းပတဲ့အဲ့ဒီအာဆီယံဖွဲ့ရေးရဲ့ထိပ်သီးတွေနဲ့တွေ့ဆုံဖို့ရဲ့အဓိကရည်ရွယ်ချက်ကတော့ဩစတြေးလျနိုင်ငံကအခြေတောင်အာရှနိုင်ငံတွေနဲ့ပိုးပြီးတော့နက်ဆိုင်နဲ့ထိတွေ့ဆက်ဆံရေးကြေပြန့်တဲ့အာရှပစိဖိတ်ဒေသအတွင်းအနာဂတ်စီးပွားရေးအတွက်အရေးကြီးတဲ့မဟာဗျူဟာချမှတ်ရေးအစပြုလှုပ်ဆောင်ဖို့ဖြစ်ပါတယ်။2014ခုနှစ်ကအာဆီယံနဲ့မဟာဗျူဟာမြောက်လက်တွဲပေါ်နိုင်ငံအဖြစ်အတိအမှတ်ပြုခံခဲ့ရတဲ့ဩစတြေးလျနိုင်ငံဟာအာဆီယံနဲ့ပိုးပြီးတော့နီးနီးကပ်ကပ်ထိစပ်နိုင်ဖို့ကြိုးပမ်းခဲ့ုံသာမကအာရှပစိဖိတ်ဒေသအတွင်းမှာပါတန်တမန်ကင်းရရေးပါတဲ့အခန်းကဏ္ဍကနေပါဝင်လာခဲ့ပါတယ်။တမန်တော်ဒေါ်နယ်ထရန့်တက်လာပြီးတဲ့နောက်အမေရိကန်ကအာရှပစိဖိတ်ဒေသနိုင်ငံတွေကြားဆက်ဆံရေးကိုလျှော့ချလိုက်တာကြောင့်အာဆီယံအဖွဲ့ဝင်တွေနဲ့ဒေသရင်းနိုင်ငံတွေရဲ့မဟာဗျူဟာမြောက်ထိတွေ့ဆက်ဆံမှုတွေပိုးပြီးတော့လှုပ်ဆောင်လာစေပါတယ်။လူရေတန်ပေါင်း640ရှိတဲ့အာဆီယံအဖွဲ့ကြီးဟာအာရှဒေသတွင်းမှာဒုတိယအကြီးဆုံးဈေးကွက်ကြီးဖြစ်နေတာကြောင့်လဲအာဆီယံနဲ့နီးနီးကပ်ကပ်ဆက်ဆံရေးထားရှိဖို့ဩစတြေးလျနိုင်ငံကစိတ်ဝင်စားနေတာဖြစ်ပါတယ်။ဒီလိုနီးကပ်တဲ့ဆက်ဆံရေးမျိုးထားရှိဖို့ဩစတြေးလျနိုင်ငံကကြိုးပမ်းနေတဲ့နေရာမှာရှုပ်ထွေးမှုတစ်ခုဖြစ်စေတာကတော့လူခွင့်ရေးကိစ္စပဲဖြစ်ပါတယ်။ဒီညီလာခံကြီးမတန်ခင်အမေရိကန်အခြေစိုက်လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကအာဆီယံဒေသတွင်းမှာလက်ရှိဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံအနေနဲ့စန့်ကျင်ကြောင်းပြသဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ညီလာခံသာပြီးသွားတဲ့လူခွင့်ရေးကိစ္စကိုနည်းနည်းပါးပါးလောက်သာပြောဆိုခဲ့ပြီး ရိုဟင်ဂျာအရေးကိစ္စကိုကင်တွယ်လှုပ်ဆောင်မှုအတွက်အာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာမှုအကူအညီနဲ့လူဆောင်အားတိဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါအောင်ဆန်းစုကြည်ကအကူအညီတောင်းခံခဲ့တယ်ဆိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မစ္စတာတမ်ဘတ်ကပြောခဲ့တဲ့စသဖြင့်ရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA American တန်ကမလ22ရက်ကြာသပတေးနေ့နန္ဒခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်မနက်ခင်းတိုင်းနားဆင်နေကြ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လာလတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီနေ့မြတ်တွေတင်ပြပေးမိ idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ ठी ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနှောက်ကိုမျှားနေပြင်ပြတဲ့အခါအကီလီးစ်အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ကွက်တစ်ကွက်တော့ရှိစမြဲပါအဲ့ဒါကိုအကီလီးစ်ဟီးလ်လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီသုံးနေပတ်သက်လို့ဂျော့ဂျ်ဂရိုးပေးတဲ့ဥမာကိုနားဆင်ကြကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ဒေါန်ဆန်းစုကြည်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းတွားရောက်ခဲ့တဲ့ဩစတြေးလျခီးစဉ်မှာနိုင်ငံတော်အဆင့်ထိုက်ထိုက်တန်တန်ကြိုးစိုးဂုဏ်ပြုတာကိုခံခဲ့ရသလိုဝေဖန်မှုကန့်ကွက်ဆန္ဒပြမှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုတင်ဖို့ကြိုးပမ်းကြတဲ့လူတစုလည်းရှိခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အဲ့ဒီခီးစဉ်အတွင်းအောင်မြင်မှုနဲ့စိန်ခေါ်ခံရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံးသက်ထားတာကိုနားဆင်ကြပါခင်ဗျာ။
တော်တော်သိမ်းမွေးခင်ဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နဲ့ပတ်သက်ပြီးတော့ကြံပြင်းကြည့်မယ်ဆိုရင်အောင်မြင်တဲ့ခီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားခင်ဗျာ
ကျွန်တော်အနေနဲ့ဆိုရှင်အောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအွေတွေမှာအကုန်လုံးအောင်မြင်လာတွေ့ရပါတယ
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်အခုဩစတြေးလျနိုင်ငံကိုတွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝိပန်ခဏရတဲ့ညွှန်းနှွမ်းကြဆင်းနေတဲ့အချိန်လို့ဆိုရင်မှတ်မယ်မဟုတ်ပါဘူးသူသဖြင့်ဒီနောက်တိုင်းနိုင်ငံတွေကဒေါန်ဆန်းစုကြည်ကိုပါပို့ပြီးတိုက်ခိုက်တာဝိပန်တာတွေအများကြီးမီဒီယာတွေကလည်းစီကြကြပါတယ်ဒီအချိန်မှာဩစတြေးလျနိုင်ငံရဲ့ခီးစဉ်ဟာဒီပုံရိပ်တွေကိုဖတ်ဆင်နိုင်တဲ့အချိန်နဲ့တစုံတရာရှိမယ်လို့ခန့်မှန်းပါလား
ဆိုအဲ့ဒီနေရာမှာကျွန်တော်အနေနဲ့အဲ့လိုခဏခံမနိုင်တဲ့အတိုင်းပဲအဲ့ဒီဥစားနိုင်ငံတော်လက်ရှိချဆင်းနေတဲ့ပုံရိပ်ကိုဟိုဆယ်တဲ့ခရီးစဉ်မျိုးပုံစံမျိုးတော့မဖြစ်လာဘူးပေါ့လေ။ဘာလို့လဲဆိုတော့အဲ့ဒီနေရာမှာ mixed feeling ဖြစ်သွားတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာပေါ့လေ။ Australia ဒီ ASEAN ပေါ့။အဲ့ဒီနေရာမှာသူတို့ရဲ့ reaction ကကြတော့ဟိုအမြင်ကနှစ်မျိုး။အဲ့လိုပဲမြန်မာ community ထဲမှာလည်းအမြင်ကနှစ်မျိုး။ဆိုတော့တစ်ခုကကြတော့ဟိုပြဿနာတွေအားလုံးဟိုးအရင်ကနေကိစ္စမရှင်းခဲ့တဲ့ပြဿနာနဲ့ပြဿနာကိုနှစ်နှစ်တာဖြစ်တဲ့အစိုးရအနေနဲ့ let lord ဝင်မရှင်းနိုင်တဲ့အပိုင်းတွေရှိတယ်။ဆိုတော့ဟိုလက်ရှိအစိုးရရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကိုရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေ။အဲ့ဒီနားလေတဲ့အုပ်စုဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဖြစ်ရင်အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတော့လည်းသိတယ်။ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာတက်မတော်ရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့။ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်။ဒါပေမဲ့လို့ကခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါက်ဆန်စုကြည်နိုင်ငံတော်ရဲ့ nation scale leader ဖြစ်တယ်စိတ်ကောင်ဆရာဖြစ်တယ်ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်အချိန်မှာဖြစ်ကြဒီပြဿနာတွေအခက်အခဲတွေအားလုံးဒေါက်ဆန်စုကြည်မှာသာတာဝန်အရှိဆုံးဆိုတဲ့ပုံစံလိုမျိုးသာလင်းမြင်နေရှင်းစေခြင်းနဲ့ဒေါက်ဆန်စုကြည်ကိုသာလင်းအပြစ်ဖို့ကြရပေါ့လေအဲ့လိုမျိုးနှစ်ပိုင်းဖြစ်နေတာကိုမြင်ရတယ်မှားခက်တယ်ပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ Australia ဆိုရကတော့တကယ်ထိုက်ထိုက်တန်တန်ဂုံပြူကျူဆိုတာပဲ gun salute တွေပါတယ်နော
်အဲ့ဒါကြတော့
Australia ဆိုရရဲ့မူဝါဒအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေရတဲ့အမြင်ကိုလည်းအဖက်ဆဲတဲ့သဘောမျိုးမဆဲအောင်နိုင်ဘူးလား
ဆိုအဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်တရင်းလာတွေမှာရောတရင်းတွေမှာရောတောက်လျှောက်ဒီ Australia အစိုးရကို pressure တွေပေးနေတာတွေ့ရတယ်ဟော Michael Temple အစိုးရကသူ့တည်းလည်းသူတို့ကဘာမှ response မလုပ်ဘဲနဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ DR ပါချပြသွားတယ်ဆိုတော့ ASEAN nations ကဒီ issues ကအားလုံး ASEAN ဓာတ်လင်းသက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့ Michael Temple ကအဲ့ဒါနဲ့နေတော့သူတို့ပြဲချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN ကရှိရတော့ကောင်း ASEAN nation ရဲ့ issue တွေကောင်းသူတို့ကဝင်ပြောမှာမစွတ်ဖတ်ဘူးမဝေဖန်ဘူးသို့တော်လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့ရော
Australia ဆိုရအနေနဲ့ဒါဒေါန်ဆန်းစုကြည်ကိုသူတို့ကနားလဲတယ်ပေါ့လေ ASEAN ရဲ့ပြဿနာတွေပြည်တွင်းမှာလည်းပဲအစိုးရနှစ်ပိုင်းဖြစ်နေတယ်ဘာညာဆိုတာကိုတစ်ချိန်တည်းမှာပဲ Australia မြန်မာနိုင်ငံစစ်တပ်တက်မတော်ကိုလည်းပဲသူတို့ကဆက်လက်ပြီးတော့အသီးမှတ်ပြုပြီးတော့အကူအညီတွေပြည်ရဲ့သဘောတွေဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ပြောနေတဲ့ ASEAN ရဲ့ policy မှာတော့ဝင်မစွတ်ဖောက်ဆိုတော့မြန်မာရဲ့ policy မှာလည်းတော့ဝင်မစွတ်ဖောက်ဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းဒီအစိုးရအခက်ခဲတွေလည်းရှိကောင်းရှိမယ်ဆိုတော့တို့အနေနဲ့ကအဲ့လိုနီးနဲ့ support လုပ်လို့ရမလဲဆိုတဲ့ stand မှာသူကသွားတယ်ဟိုလက်ရှိအစိုးရကိုဆို financial ကိုတော့ကျန်တဲ့နည်းကိုဆိုလောက်အောင်ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research တွေ training တွေပေးတာတွေလည်းသူတို့ကသွားတယ်ဆိုတော့တိုးရီအနေနဲ့ကတော့အစိုးရကို nation building အတွက်တိုင်းပြည်ရဲ့ democracy နည်းကြကြဒီတိုးတက်ပြောင်းလဲလို့တဲ့ဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နေရာနေပဲသွားတာကိုတွေ့ရ
โอเค
so criticize lotus stand ကလည်းမသွားဘူ
းအဲ့ဒီ Australian နိုင်ငံ media တွေရဲ့ရေးသားချက်ကဘယ်လိုပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့
so media ရဲ့ရေးသားချက်ကခုနကျွန်တော်ပြောတဲ့ဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့ stand back ကနေသွားတာကိုတွေ့ရတယ် so အဲ့ဒီ user ကလည်းပဲနိုင်ငံတကာဟိုရောနောက်ထပ်လက်ရှိအစိုးရရော big pressure တိုက်ရောက်စေတယ်ပေါ့ three stand ကတော့ usually on human rights so,ပေါ်မှာအခြေခံတဲ့ stand back ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီဟောဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းသင့်တယ်ဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကို၌ကရော migrants တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်တစ်ခါအရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslim တွေကိုပြောရတာနဲ့ပတ်သက်လိုက်သူတို့နိုင်ငံရဲ့သဘောထားကဒီကိစ္စမှာဘယ်လောက်ထိသဘောထားကျေပြန့်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တိုင်းမျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself က
ဆိုအစိုးရရဲ့သဘောထားကတော့ခုနကဒီ liberal government ပေါ့လေ liberal government stand ကတော့ immigration တွေပေါ်မှာတော့ဟို very top လက်ရှိမှာဟိုအရင်တော့ Julia Gillard တို့ကကြာ Labor government တို့ကကြာတော့ဒီ migrants တွေကိုတို့ရအနေနဲ့ကကြာတော့အခွင့်အရေးပေးတဲ့အပိုင်းမှာရောတို့ရ status ကိုပြောင်းပေးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ the liberal stand ကတော့ very tough ဆိုဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဘယ်နိုင်ငံရေရှိဖြစ်တို့ရအောင်မ stopping boat ကတို့ရဲ့ဟို the best policy ပေါ့အဲ့ဒီပုံမှာတို့ကကင်တွေပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒီ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကသင်ချင်းနေတာကတော့သူတို့ကဘလောက်သာလို့လဲဆိုတဲ့ဘောပေါ်လေတချို့ကပြောမယ်ဆိုပြောစရာဖြစ်နေတာပေါ့မဟုတ်ဘူးလား
ဟုတ်တယ်ဟုတ်တယ်သူတို့ကဒါပေမဲ့သူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုတိုးရင်းနေတဲ့ဒီ migrants တွေကို stop လုပ်ကိုလုပ်ရမယ်ဆိုရယ် stand ကဟို nations ကတကယ်ဒီ urgent policy ဖြစ်သွားတယ်ပေါ့ဘာလို့လဲဆိုတော့အကယ်၍များဒီဘုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနီးနဲ့ပုံနဲ့လာတဲ့နီးနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟို Indonesia တို့ဘာတို့ပဲတခြားနိုင်ငံယွာနီချုပ်ဆက်နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနဲ့ပရိစေတာနဲ့ဘောလေထိမနိုင်သိမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့တွေအဲ့လိုမျိုးဟို IME ပေါ့ illegal marine charm entry နဲ့မဟုတ်ပင်နဲ့ဟိုတည်ရဝင်းနည်းနဲ့ဝင်မှာတည်ရဝင်းနည်းနဲ့ skill migrants ပုံစံမျိုးနဲ့ဝင်မှာသူတို့အနေနဲ့အပြူအဝါကျူးဆိုပါလေလူတို့အစ်စတန်နဲ့သွားရကို
နောက်တစ်ခုအာဆီယံနိုင်ငံတွေအထက်မှလည်းပဲခုနကဒေါက်တာတိမ်မွေးကအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်ဒါမဲ့မလေးရှားနဲ့ဆိုင်ရင်အင်းကြီးနှစ်နိုင်ငံပဲရင်းကျေးမှုအပြင်နဲ့သိမ့်မကော်ပြီးမယ်မလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပို့ပြီးတော့တင်းပါတယ်အင်ဒိုနီးရှားပုံနာလည်းဘူးကြိုးစားတယ်လူတွေကအကြမ်းင်းလက်ခံကြပါတယ်ဘယ်လိုနှိုင်းရှင်လို့ပါတော့ပါလား
ဆိုရှင်းပြမယ်မလေးရှားမှာလည်း10နှစ်ကျော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှားရဲ့ political system ကိုလည်းကျွန်တော်ကံကောင်းသဘောပေါက်တယ်ဆိုအဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political struggle နဲ့ပဲဆိုင်ပါတယ်so usually ya raw le tourin ni ne a di di through ya di political struggle ma top out sha de kha ja lo shin no de ke ho the best issue tu ra pick lo wa raw le a ri mo ma mo di bi raw ma tu atet shu chaung yi tu ri pyan bi me ya yi tu a ri a pai ni u raw twa ya paw so di niya ma raw chano a ni ne myin na raw ho let shi a so ya a ni ne paw le a yin ne a long le ti ba de da tu ma ရှိရဒီဒီတခြားဒီအာဂရီလိုက်စားတဲ့ issue တွေအများကြီးရှိတဲ့အခါမဲပြန်ရရေးသူ့ရဲ့နိုင်ငံတွင်း pressure ကိုလျော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲကြီးကြိုက်ပေါ့ဒီ topic ကိုတော့ pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျဒီစဉ်အတွင်းမှာ Australia ရှင်းနေတစုကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးတော့အရေးယူဖို့ဆိုတာကိုကြိုးစားခဲ့ကြပါတယ်တကယ်တော့ဥပဒေအပြင်ဆိုရင်အစကတည်းကသူဘယ်လိုမှမရနိုင်ဘူးဆိုတာကတော့သူကရှင်းနေစစ်စစ်ဆိုရင်သူလည်းနားလည်မှာပဲသိကြတယ်ဘာကြောင့်လ
ဲ very obviously
okay obviously ဘာကြောင့်လုပ်တယ်ထင်လဲတချို့ကတော့သူတို့ဟာကြော်ကြမှုကြောင့်လုပ်တယ်တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့တွေရဲ့ငွေကြေးကြောင့်လုပ်တယ်ဘာကြောင့်ပြောကြတာဒေါက်တာသိမ်းမွင်အမြင်နဲ့ကျွန်တော်ကြားချင်ပါတယ်ဒီကိစ္စမှာ
ဟိုကျွန်တော်အနေနဲ့ကိုကျွန်တော်ချက်တချို့နေတယ်ကျွန်တော်လက်လမ်းမိသောပုံကိုယ်နဲ့ဆွေးနွေးကြည့်ပါတယ်ဒီဥစ္စာမြန်မာစကားလုံးနဲ့ပြောမယ်ဆိုတော့ပေါ့ပင်ပေါ့အမေရိကန်ဆိုလို့ရှိရင်ဟိုရှေ့နေတယ်ဆိုလို့ရှိရင်သူတို့လှုပ်ထုံးလုပ်နေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူတို့မှုကဟိုအတော်လီဂျန်နရယ်ရှိတင်တယ်ဆိုလို့ရှိရင်တော့ဖြင့်ဒါဟာ approve လုပ်တယ်မလုပ်ဒီစိတ်ရအကုန်လုံးသူတို့သိနေတာပဲလေနောက်ထပ်တစ်ခုကဟိုတရားစွဲမယ်မစွဲဘူးဒါကြီးအားလုံးသူတို့လုပ်ချင်တာပါဆိုအရင်တုန်းကမလုပ်ပဲနဲ့အခုကျမှဟိုနိုင်ငံတော်ရဲ့စိတ်ကောင်ဆယ်လာကိုရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းသိတယ်ဒါကြီးအတော်လီဂျန်နဲ့ approve မလုပ်ဘူးဆိုတာကမန်းကနန်ကောက်ကက်တင်လိုက်တဲ့အခါကျတော့သဘောပေါက်ပါတယ်ဒါကဟို popularity အတွက်ပေါ့အမှန်အဲ့ဒါလည်းဖြစ်နေတယ်နောက်တစ်ခုကကျတော့သူတို့အနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါဒီကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပြရစေ Australia နိုင်ငံပြည်သူတွေရဲ့သဘောထားကို၌ကပေါ့ဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြည့်ကြမယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တလောကတွေ့ရပြီးခဲ့တဲ့နှစ်တည်းကဟိုအိန္ဒိယကျောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတယ်။တက္ကသိုလ်ကျောင်းသားကျောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုကျောင်းသားတွေသိတိုးတက်တဲ့အမြင်တွေရှိကြတယ်ဒီကိစ္စကိုလုံးဝလက်မခံကြဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့တော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဒီဥစ္စာကြတော့ဒီ Australia ဘက်မှာဒီ as a true that in the Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာကျောင်းသားတက်တဲ့သူတို့ဟိုတော့အဲ့ဒီပုံမှာအမြင်ရမတူကြဘူးဗျ။ Melbourne ဘက်မှာဒီ white supremacy ပေါ့။အဲ့ဒီဥစားနည်းနည်းလေးအဲ့ဒီဥစားပေါ့လေ။ဒီဟိုနည်းနည်းလေးထကြွားတယ်။အဲ့အုပ်စုက white pride group လို့ခေါ်တယ်သူတို့က။ So through အနေနဲ့ကလူဖြူကြီးစိုးရေးပေါ့။မူဝါဒကိုကင်တယ်။ကင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကိုနှီးမျိုးစုံတုံးပြီးတော့ပေါ့ဟို attack လို့ဖို့တက်ကို attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟုတ်ကောပေါ့နော်။ဟိုကြိုကြပေါ့။ဆိုတော့အဲ့လူတွေရှိခဲ့တယ်။ဒါပေမဲ့ဒီနိုင်ငံအစိုးရတခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တရားရောင်ရဲ့ဆိုတာမျိုးမူနဲ့မသွားဘဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရန်ထိရောက်တဲ့ဂိုင်တွေတာဆိုတော့ဥမာပြီးသွားတဲ့ခါကျပြဿနာတွေဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြဘူးနောက်ဘက်မှာ white pride group ကဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရစေဒီလူတွေရဲ့ SMS တွေဒီလူတွေ phone conversation တွေအနေပြီးတော့မှာလေချက်ချင်းလိုက်ပြီးတော့မှာဒီ leader တွေထကြွမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတရားဥပဒေစိုးမိုးရေးပိုင်းကတော့သိကောင်းတယ်
ဒါကတော့ဥကြံတာစီစဉ်တင်ဆက်တဲ့
ပတ်စဉ်မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမိခင်တူဖြစ်တဲ့ဒေါ်အေးတစဉ်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာ
ပါ။မြန်မာပြည်မှာယခုလက်ရှိများပြားစွာတန်ငယ်မရိမှုတွေကိုနေရာအနှံ့အပြားဖြစ်နေတာကိုမိခင်တယောက်အနေနဲ့တွေ့ရမြင်ရတာကျွန်မများစွာစိတ်မကောင်းဖြစ်မိပါတယ်ရှင်။အရွယ်မရောက်သေးတဲ့သမီးလေးရှိတဲ့မိခင်ဖြစ်လို့ပို့ပြီးတော့နားလည်ခံစားမိပါတယ်။ဒါကြောင့်ကလေးတွေကိုမိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာကလေးတိုင်းသိနားလည်သင့်လို့လည်းထင်မြင်မိပါတယ်ရှင်။မိဘတိုင်းကလည်းနားလည်အောင်သင်ကြားပေးရမှာဖြစ်ပါတယ်ရှင်။ဒါကိုတည်တည်ချာချာနားလည်သင့်သလိုကျမတို့ယုံကြည်သလိုပဲအသက်၁၁နှစ်ရှိတဲ့ကျမသမီးလေးကိုတက်ငံမရိန်စန့်ကျင်ရေးလှုပ်ဆောင်နေသူများထံကနေပြီးတော့ကဗျာလေးဘုံရရှိလို့ကျမတင် जा ပေးထားပါဗျ။ဒီကဗျာလေးကိုကျမရဲ့သမီးလေးကရွတ်ဆိုပြပါမယ်ရှင်
။အာတာမီမီမှတ်ဖို့ရတို့ပိုင်ဆိုင်နဲ့ကိုပေါ်မှာဒီလိုမရမီသူမှအလုံးအသိဝင်မှတ်ထားကြရင်ပပနဲ့ပေါင်းဖက်ချာအဓိကနေရဖြစ်မြဲမှတ်ထားပေါင်းဖက်ချာမှာထမှတ်ဖို့ရှေရောနောက်ရောပါတယ်ပြုဆရာမိပပြေးတိုင်းပါထီးတဲ့အင်္ဂါထီးတဲ့အခါဘေးကင်းဖို့ရာမှတ်ကာထချစ်တဲ့မိမိတတားများ
ဒီကလေးတိုင်းကလည်းဒီကဗျာလေးကိုရသင့်တယ်လို့ထင်ပါတယ်မိဘတွေကလည်းသင်ကြားပေးသင့်တယ်လို့ထင်ပါတယ်ကဗျာလေးရဲ့အတိတ်ဘယ်ကိုလည်းနားလည်သဘောပေါက်ပြီးတော့မိမိကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာသိရှိပြီးစောင့်မုံလေးတစ်ခုလိုမှတ်သားသင့်တယ်လို့လည်းကျွန်မထင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘယ်လိုအကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ရန်ကုန်မြို့ကမိခင်တူဖြစ်တဲ့ဒေါ်အေးတစဉ်ဘာကိုယုံကြည်သလဲဆိုတာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အီရန်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နေတဲ့အီရန်အစိုးရရဲ့လုပ်ရက်တွေကိုအမေရိကန်ပြည်ထောင်စုကပြီးခရက်နှစ်ကကန့်ကွက်ရှုံချခဲ့သလိုဖိနှိပ်မှုတွေနဲ့အကျဉ်းပြတ်ချစားမှုတွေအပေါ်ငြိမ်းချမ်းစွာဆန္ဒပြကြတဲ့သူတွေကိုနှိမ်နင်းတဲ့ကိစ္စကိုလည်းရင်ငုံနှုတ်ပိတ်နေမှာမဟုတ်ဘူးလို့ကတိပြုပြောဆိုခဲ့ပါတယ်အင်ဖြူရောပြောခွင့်ရသူဆာရာဆန်နက်စ်ကအခုလိုရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ
် The United States supports the Iranian people and we call on the regime to respect its citizens basic
rights. Iran PDP သားတွေကို American ပြည်ထောင်စုကထောက်ခံအားပေးတဲ့အပြင်အပြောင်းအလဲကိုလိုလားနေကြတဲ့ Iran ပြည်သူတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆိုတဲ့အခြေခံလူ့အခွင့်အရေးကိုလေးစားလိုက်နာဖို့ Iran အစိုးရကိုတောင်းဆိုပါတယ်ကဘာပေါ်ကလွတ်လပ်တဲ့လူတွေနဲ့ဘေးမှာအတူရှင်ပြေးရောက်လာမဲ့အီရန်ပြည်သူပြည်သားတို့နဲ့ထိုက်တန်တဲ့နေ့ရောက်လာဖို့အမေရိကန်တို့လိုလားတောင်းတနေပါတယ် ။ဒါပေမဲ့လည်းအမေရိကန်တို့လိုလားတဲ့အဲ့ဒီလိုနေတော့ရောက်မလာသေးပါဘူး။အီရန်အမျိုးသမီးတို့မဖြစ်မနေဝတ်ဆင်ရမဲ့ဟီဂျပ်ကောင်းဆောင်ပွားကိုလူတွေကြားမှာပြခဲ့တဲ့နေ့ဒီဇင်ဘာလနောက်ပိုင်းကချွတ်ပစ်လိုက်တဲ့အမျိုးသမီးတဦးကိုထောင်ဒဏ်2နှစ်ချခဲ့တယ်လို့ထေရန်အစိုးရရှေ့နေကကြေညာခဲ့ပါတယ်။အဲ့ဒီအမျိုးသမီးကလူကြားမှာဟီဂျပ်ကောင်းဆောင်ပွားကိုချွတ်ပစ်လိုက်ခြင်းဖြင့်အကျင့်ပြတ်မှုတွေဖြစ်လာအောင်အားပေးအားမြောက်ပြဖို့ကြိုးပမ်းခဲ့တယ်လို့ရှေ့နေချုပ်ကပြောပါတယ်။အဲ့ဒီအမျိုးသမီးဟာလူတွေကြားမှာကောင်းဆောင်ပေါ်ပါချွတ်လို့ဒီဇင်ဘာလကစပြီးတော့ဖမ်းဆီးထားတဲ့ဒါဇင်နဲ့ချီတဲ့သူတွေထဲကတဦးပါဒီလိုကောင်းဆောင်ပေါ်ပါချွတ်ကြတာဟာအစိုးရရဲ့ဥပဒေပြဋ္ဌာန်းချက်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်တဲ့လုံဆောင်မှုဖြစ်ပါတယ်။အဲ့ဒီလှုပ်ရှားမှုကြောင့်အီရန်နိုင်ငံမှာဒီဇင်ဘာလနဲ့ဇန်နဝါရီလအတွင်းဖြစ်ပွားခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြမှုတွေပြန်ဖြစ်ပေါ်လာမယ့်အရေးစိုးရိမ်မှုတွေရှိနေတဲ့အစိုးရအဖွဲ့ကိုတတိပေးလိုက်တာလည်းဖြစ်ပါတယ်။ဟီဂျပ်ကောင်းဆောင်ပေါ်ကမဟုတ်မနေရပြဋ္ဌာန်းချက်အပေါ်ဆန့်ကျင်မှုတွေဖေဖော်ဝါရီလဆမ်းပိုင်းမှာပြင်းထန်လာတဲ့အချိန်မှာပဲအီရန်ပြည်သူတွေအပေါ်အားပေးထောက်ခံကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူတ်ကလည်းပြောဆိုခဲ့ပါတယ်။မဖြစ်မနေကောင်းဆောင်ပေါ်ကခြုံရမယ်ဆိုတော့အစိုးရရဲ့ပြဋ္ဌာန်းချက်ကိုသူတို့ရဲ့လူအခွင့်အရေးအရဆန့်ကျင်ကြတဲ့လူ29ဦးထက်မနည်းကိုဖမ်းဆီးလိုက်တဲ့အပေါ်ပြစ်တင်ရှုံချကြောင်းပြောခွင့်ရသူကကြေညာချက်ထုတ်ပြန်ခဲ့တာပါ။
ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်ရှိရမယ်ဆိုတဲ့အချက်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေတဲ့အကြောင်းလူတွေအနေနဲ့သူတို့ဝတ်မဲ့ဝတ်အစားကိုလွတ်လပ်စွာရွေးချယ်ခွင့်ရှိတယ်လို့သူတို့ယုံကြည်တဲ့ဘာသာကိုလည်းကိုးကွယ်ခွင့်လည်းရှိရမယ်အပြင်လူသူဦးချင်းစီရဲ့ရွေးချယ်ပိုင်ခွင့်ကိုပိတ်ပင်ထားတာဟာသူတို့ရဲ့လုပ်ပိုင်ခွင့်နဲ့ဂုဏ်သိက္ခာကိုကျဆင်းစေပါတယ်လို့ပြောခွင့်ရသူဟက်တာနျူရက်ကကြေညာချက်ထဲမှာပြောဆိုထားတာပါအပြည့်ပြည့်ဆိုင်ရာအမျိုးသမီးများနဲ့မကြောက်ရွံ့ခွင့်တရအလိုမှာပဲလူတွေကြားဟီဂျပ်ကောင်းဆောင်ပေါ်ပါချွတ်တဲ့အမျိုးသမီးကိုနှစ်နက်ချီအချင်းချလိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံလိုပဲအမျိုးသမီးတို့ရဲ့လူအခွင့်အရေးကိုဆက်လက်ညှင်းပယ်ထားကြတဲ့အတိုင်းအဝန်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသတိပေးစကားပြောကြားခဲ့ပါတယ်။အမျိုးသမီးတို့ရဲ့လူအခွင့်အရေးကိုညှင်းပယ်ထားကြတဲ့ဒီလိုအခြေအနေတွေဟာလူတဦးတယောက်မိသားစုတွေနဲ့လူမှုအတိုင်းအဝန်ပေါ်အမျိုးသမီးတို့ရဲ့အထောက်အကူပေးနိုင်မှုတွေကိုပိတ်ပင်သွားစေတယ်လို့ဝန်ကြီး Tillerson ကပြောပါတယ်။အမျိုးသမီးတွေကိုတန်းတူစစ်ဆန်ဖို့ပြက်ကွက်ကြတဲ့အစိုးရတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းအဝိုင်းရဲ့စွမ်းရည်ကိုအပြည့်အဝအသုံးပြုနိုင်ခြင်းလည်းမရှိဘူးလို့ဝန်ကြီးတေလဆန်ကပြောပါရယ်။ဒါရင်မကငြိမ်းချမ်းစွာဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်တဲ့တတိပြောင်မြောက်တဲ့အမျိုးသမီးတွေကိုထောင်သွင်းအကျဉ်းချတဲ့ကိစ္စကိုလည်းပြစ်တင်ရှုံချရလိမ့်မယ်လို့ပြောဆိုသွားပါရယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။
တို့ရချင်းတို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အာဝမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ခါကြာတာရင်းမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
Texas ပြည်နယ် Austin မြို့မှာလွန်ခဲ့တဲ့သတင်းသုံးပတ်အတွင်းလူသေးဆုံးမှုရှိခဲ့တဲ့ဘုံခွက်တိုက်ခိုက်မှုတွေတောက်လျှောက်ထုတ်ခဲ့သူဖြစ်တဲ့တန်မြတ်ရှိထားသူဟာဗုဒ္ဓဖူးနဲ့မနက်ပိုင်းမှာပဲရဲရီဖမ်းမိကန်ဒီမှာသူ့ကားထဲမှာသူ့ကိုယ်သူဘုံခွက်ပြီးတက်တည်သွားပါတယ်သူဟာအသက်24နှစ်ရှိပြီဖြစ်တဲ့အလုတ်ကိုင်မဲ့တယောက်ဖြစ်ပြီးလူဗျူအမျိုးသား Mark Anthony Condit ဖြစ်ပါတယ်။သူတေဆုံးသွားပြီဆိုပေမဲ့ Austin ဒေသခံတွေအနေနဲ့သတိရှိကြဖို့အနာဝန်ချင်းမှမတွေ့ရသေးတဲ့ဘုံတွေရှိနေနိုင်တယ်လို့ Anavini ကသတိပေးထားပါတယ်။တန်မြတ်ရှိသူကအခုလိုဘာကြောင့်ဘုံခွဲခဲ့တယ်ဆိုတာကိုမသိရသေးဘူးလို့လည်း Anavini ကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအဆောင်နေကျောင်းသားတွေရှိတဲ့ကျောင်းတစ်ကျောင်းကနေကျောင်းသူအယောက်130ကိုဖမ်းသွားပြီးတလကြပြီးတဲ့နောက်မှာမင်းကလေးအားလုံးနှိပါကိုဘိုကိုဟာရမ်စစ်သွေးကြော်တွေကဗုဒ္ဓဘူးနေမှာပြန်ပြီးလွှတ်ပေးလိုက်ပါတယ်။သမရဦးထင်ကျော်ယာလူကနေအနားယူလိုက်ကြောင်းဗုဒ္ဓဘူးနေမှာပဲသမရရုံးကကြေညာပါတယ်။ဒါပေမဲ့ဘာကြောင့်အနားယူခဲ့တယ်ဆိုတာကိုတိတိကျကျပြောမထားပါဘူး။သမရဦးထင်ကျော်ဟာမကြခင်လတွေအတွင်းမှာကျန်းမာရေးကြောင့်ပြည်ပမှာဆေးကုသမှုခံယူခဲ့ရတာမို့ကျန်းမာရေးကြောင့်ဖြစ်ဖို့များတယ်လို့သုံးသပ်ကြပါတယ်။လိလက်သွားတဲ့သမရနေရာမှာတော့လက်တလုံးမှာဒုတိယသမရဦးမြင့်ဆွေတာဝန်ယူမှာဖြစ်ပြီးသမရယာရုကိုအလုတ်လုတ်ရဲ့ခုနှစ်ရက်အတွင်းမှာပဲအစားထိုးခန့်သွားမှာဖြစ်ကြောင်းလည်းသမရယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရဦးထင်ကျော်တာဝန်ကအနားယူကြောင်းကြေညာခဲ့တဲ့တနေ့အတည်းမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်လည်းနှုတ်ထွက်ကြောင်းကြေညာခဲ့တာဖြစ်ပြီးဦးဝင်းမြင့်ကိုသမရဦးထင်ကျော်နေရာမှာအစားထိုးမှာဖြစ်ကြောင်း NLD ပြောခွင့်ရမုံရအောင်ရှင်ပြောကြားချက်ကိုကိုကပြီးသတင်းတွေမှာဖော်ပြပါတယ်။ American Town Korea လို့နဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်လုပ်ဖို့အတွက်မကြသေးခင်ကကန့်လန့်လိုက်တာဟာနိုင်ငံအင်အားရဲ့ရလဒ်တာဖြစ်ပြီးနိုင်ငံတကာစီးပွားရေးဒဏ်ခတ်အရေးယူချမှတ်ထားတဲ့ဖိအားကြောင့်မဟုတ်ပါဘူးလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြော်ကြော်သိမ်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးရေပါ
This program has come to you from the Voice of America, Washington.